တရုတ်နိုင်ငံသား၏ဝန်ကြီးရဲ့ဒီကနေ့စတင်လိုက်တဲ့မြန်မာနိုင်ငံခီးစဉ်မှာစစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံသား၏ဝန်ကြီးချင်ကန်းဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အစ်မြင့်အရာရှိတွေနဲ့နေပြည်တော်မှာဒီကနေ့ပဲတွေ့ဆုံခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသား၏ဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးမြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ခီးစဉ်ဟာနိုင်ငံတကာအလဲမှာမြန်မာနိုင်ငံကိုထောက်ခံကြောင်းပြသရာရောက်တယ်လို့စစ်ကောင်စီအကြီးအကဲကပြောဆိုခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တွေ့ဆုံမှုအတွင်းနိုင်ငံရေးတန်တမာရေးဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလည်းဖော်ပြပေမဲ့အသေးစိတ်တော့မပြောပါဘူး။စစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့တော့တရုတ်အစိုးရကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မြေပြည်တော်ကိုမသွားခင်အင်္ဂါနေ့အစောပိုင်းမှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဟာမြန်မာနိုင်ငံနဲ့နယ်စပ်ကိုတွားရောက်ခဲ့ပြီးဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မိုင်ပေါင်း1300ကျော်ရှည်လျားတဲ့မြန်မာနဲ့နယ်နိမိတ်တစ်လျှောက်တည်ငြိမ်မှုရရှိရေးနယ်စပ်ဖြတ်ကျော်ရာဇဝတ်မှုနှိမ်နှင်းရေးကြိုးပမ်းဖို့လည်းနိုင်ငံရဲ့ဝန်ကြီးကဒေသခံအာဏာပိုင်တွေကိုပြောပါတယ်။မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဟာကုလသမဂ္ဂအထူးရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ပေကျင်းမြို့မှာတွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ပါတယ်တွေ့ဆုံမှုအတွင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရဖို့တက်ဆိုင်သူတွေဆွေးနွေးပြောဆိုကြဖို့စာနာမှုအကူအညီတွေပေးဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့တာဝန်တွေကိုအကောင့်ထဲပေါ်ရေးကိစ္စအပါအဝင်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာလေးစားဖို့တရုတ်တန်တမန်ကတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဒီကနေ့စတင်တဲ့မြန်မာနိုင်ငံခီးစင်မှာစစ်ကောင်စီထိတ်တန့်ရောက်တာဝန်ရှိသူတွေကိုပြောကြားလိုက်မယ်လို့ယူဆကြရပါတယ်ခင်ဗျာ